ယူကရိန်းတပ်တွေဟာလွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းနိုင်ငံရဲ့အရှေ့ပိုင်းနဲ့တောင်ပိုင်းကနယ်မြေပေါင်း38စတူယန်ကီလိုမီတာကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ဒီနေ့ပဲပြောလိုက်ပါတယ်။ရုရှားနဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာယူကရိန်းတပ်တွေဟာအရှေ့ဘက်ရှိဘမောက်ဒေသကိုဆက်ပြီးခြိတက်နိုင်ခဲ့တယ်လို့ဒုတိယကာကွယ်ရေးဝန်ကြီးဟန်နာမာလီယာက Telegram မှာပြောထားပါတယ်။နိုင်ငံတောင်ပိုင်းမှာအောင်ပွဲတွေအများအပြားရခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်း28စတူယန်ကီလိုမီတာပြန်လည်သေးဦးနိုင်ခဲ့တယ်လို့လည်းဝန်ကြီးမာလီယာကပြောပါတယ်။ယူကရိန်းစစ်တပ်ဟာမာလီတိုပိုနဲ့ဘဒီယန်စ်ဒေသတွေကိုလည်းဆက်လက်ထိုးစစ်ဆင်နေတယ်လို့သူကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကစတင်ကျူးကျော်လာခဲ့ကရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်လည်ရယူဖို့အတွက်ယူကရိန်းကဇွန်လအစောပိုင်းကတည်းကတံပြန်ထိုးစစ်တွေစတင်ခဲ့တာလည်းဖြစ်ပါတယ်။ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်နိုင်ငံတကာမဟာမိတ်တွေရဲ့ညှိညွတ်မှုခိုင်မာအားကောင်းစေဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမကြခင်မှာပဲဥရောပ3နိုင်ငံကိုခရီးထွက်ဖို့စီစဉ်ထားပါတယ်ရှင်။